ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေကိုနေရက်ပြန်လည်ချထားရေးနဲ့ပတ်သက်ပြီးအမေရိကန်အပါအဝင်အနောက်အင်အားကြီးနိုင်ငံတွေနဲ့ EU အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတွေရဲ့လက်ရှိလှုံ့ဆော်ချက်တွေဟာဒုက္ခသည်တွေအတွက်အမှန်တကယ်ထိရောက်တဲ့အကူအညီမှုတွေဖြစ်ပါသလား။မြန်မာအစိုးရတာဝန်ရှိသူတွေအပါအဝင်နိုင်ငံရေးလေးလာသူတွေရဲ့သဘောထားအမြင်တွေကိုမေးကြည့်ပါရစေ။ဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံကြားဆောင်ရွက်နေမှုကိုကုလသမဂ္ဂအဖွဲ့အစည်းတွေအနေနဲ့ပူးပေါင်းဆောင်ရွက်ပေးဖို့နဲ့အခုလိုဝေဖန်တာတွေဟာအကျိုးမရှိနိုင်ဘူးလို့နိုင်ငံသားရေးဝန်ကြီးဌာနရဲ့အမြဲတမ်းအတွင်းဝင်ဦးမြင့်သူကပြောပါတယ
်။ဆယ်လားတိတိကျွန်တော်တို့စောင့်ခဲ့ပြီးပြီ။အဲ့ကာလအတွင်းမှာလည်းကျွန်တော်တို့အချိန်ခေါင်းပြင်ပြီးတော့ကျွန်တော်တို့ UHRD ကလုပ်နေပါတယ်။အဲ့တော့တို့ကဘာလို့ရှင်းမပြေဘူးလို့ပြောချင်တာလဲ။ဒါပဲကျွန်တော်ပြန်မေးချင်ပါတယ်။နှစ်နိုင်ငံကြားမှာကျွန်တော်တို့ခုဖြေရှင်းနေတဲ့ကိစ္စပါ။နိုဝင်ဘာလလယ်မှာပြန်လည်လက်ခံဖို့ကျွန်တော်တို့သဘောတူညီခဲ့တာပါအဲ့တော့ UNDP တို့ UNHCR တို့ကျန်တဲ့နိုင်ငံတွေကကျွန်တော်တို့ဒီ process ပါဝင်ကူဖို့ပဲကျွန်တော်တောင်းဆိုလိုပါတယ်အခုလိုဒီလိုပြောဆိုချက်တွေကကျွန်တော်တို့အတွက်ဘာမှအကျိုးရှိမှာမဟုတ်ပါဘူးအဲ့တော့ပူပေါင်းဆောင်ရွက်ချင်းရတာလင်းကျွန်တော်တို့ရလက်ကောင်းရမယ်လို့ပြောချင်ပါတယ်
ကြံကြာရေးဝန်ကြီးဟောင်းဦးရဲထွတ်ကလည်းရခိုင်အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ PRP ဆောင်ရွက်မှုတွေဟာဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်အထောက်အကူမဖြစ်ဘူးလို့ယူဆပါတယ်
ကူညီနေတဲ့တော့ကျွန်တော်မပြောနိုင်ဘူးဗျာ။တော့တို့လိုချင်တဲ့ဒုက္ခသည်တွေကိုနေရုပ်ဖြစ်တုံးချပြီးတော့ဖိအားပေးနေတယ်။အဲ့လိုဖိအားပေးမှုကတကယ်မူလရွယ်ချက်ဖြစ်တဲ့ဒုက္ခသည်တွေအေးချမ်းချမ်းနဲ့နေရပြန်လဲနေထိုင်နိုင်ရေးကိုပို့ပြီးတော့အနှောက်အယှက်ဖြစ်စေတယ်လို့ပဲကျွန်တော်တို့မြင်တယ်။နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းစဉ်းစားမှာကဒုက္ခသည်တွေရဲ့နိုင်ငံသားဖြစ်မှုနဲ့အေးချမ်းပြန်လာမှုကိုဦးစားပေးပြီးတော့တို့လုံမလား။ဒါမှမဟုတ်ရင်တို့ဆွဆွဲထားတဲ့ပြည်မှုတွေကိစ္စကိုဖြည့်ရှင်းရေးကိုဦးစားပေးလို့မလား။အဲ့ဒါတော့တို့တိကျဆုံးဖြတ်ရမယ်ထင်တယ်။ဒီဒုက္ခသည်တွေနဲ့ကိုအကြောင်းပြုလို့မမျိုးနိုင်ငံကိုဖိအားပေးလို့အကောင်းဆုံးပဲဆိုတာမျိုး။ဒါမှမဟုတ်ကျွန်တော်ထင်တယ်နှစ်နိုင်ငံသဘောတူချင်းနဲ့ပြန်မဆိုတဲ့ကိစ္စကိုတို့အနေနဲ့အပြင်းထန်ကန့်ကွက်နေတာလို့ပဲကျွန်တော်မြင်ပါတယ်။
ပြီးခဲ့တဲ့2018ခုနှစ်ဩဂတ်လကရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုဖြစ်ပွားပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေကိုမူလနေရပ်တွေမှာနေရာပြန်လည်ချထားပေးနိုင်ရေးအ мян ဆုံးဆောင်ရွက်ဖို့နိုင်ငံတကာအတိုင်းအဝိုင်းကမြန်မာအစိုးရကိုဖိအားပေးတာတွေရှိခဲ့ပါတယ်ဒါပေမဲ့လက်ရှိဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကဒုက္ခသည်တွေပြန်ပို့ရေးနဲ့ပြန်လည်လက်ခံရေးကိုစောင့်ရွက်ကြမယ်လို့ဆိုလာတဲ့ဒီနေ့လိုအချိန်မှာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးကိုယ်စားလှယ်ရန်ဟီလီအပါအဝင်အာဆီယံလွှတ်တော်အမတ်တွေ War Vision, Save the Children နဲ့ Orphan တို့လိုနိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံး UNHCR နဲ့နိုင်ငံတကာပြည်ပခလေးလာရေးအဖွဲ့ ICG တို့လိုအဖွဲ့အစည်းမျိုးတွေကဒုက္ခသည်တွေပြန်ပို့ရေးလုပ်ငန်းစဉ်ကိုဆိုင်းငံ့ထားဖို့ပြောကြားလာကြပါတယ်နိုင်ငံတကာကဒုက္ခသည်တွေပြန်လည်နေရာချထားရေးနဲ့ပတ်သက်ပြီးဆိုင်းငံ့ထားဖို့အခုလိုပြောင်းလဲပြောကြားလာတာတွေဟာရခိုင်အရေးနဲ့ပတ်သက်လို့မြန်မာအစိုးရအပေါ်ဖိအားပေးချင်တာတွေပါတယ်လို့တစ်ဖက်မှာလည်းမြန်မာအစိုးရဘက်ရဲ့ပွင့်လင်းမြင့်သားမှုအားနည်းခြင်းကဝေဖန်စရာတစ်ခုဖြစ်နေပါတယ်NLD ပါတီဝင်လဲဖြစ်အစ္စလမ်ဘာသာဝင်တဦးလဲဖြစ်တဲ့တရားလွှတ်တော်ရှေ့နေဦးအောင်သိန်းမိထီလာပြောတာက
ကိုကဒုက္ခသည်ကုစလေကြီးကိုဒီကိုခေါ်တင်တယ်ခေါ်ပြီးတော့ပြတင်တယ်ဒုက္ခသည်ကြီးနဲ့သုံးမိန့်နဲ့စကားပြောတင်တယ်လို့ယူဆတယ်ပေါ့ကြီးအခုကကျတော့နိုင်ငံရေးအဖွဲ့အစည်းကြီးကလည်းမတိကျသေးဘဲနဲ့အမှန်ငယ်ငယ်မရှိဘဲနဲ့တွန်းလို့တဲ့ပုံစံဖြစ်သွားမှာသူဆိုရင်ကြီးရင်းမှကြံနေခဲ့တဲ့သူတွေရဲ့အတွေ့အကြုံကြီးတဲ့ပညာရေးနဲ့ကျန်းမာရေးရှိွားရေးကိစ္စတွေတော့အမှန်ငယ်ငယ်မရှိဘူးဆိုတဲ့အနေအထားမျိုးကျတော့ကဘာကဘယ်လိုလုပ်ကြအောင်ထောက်ခံနိုင်လို့လက်ခံနိုင်မလို့
ဒုက္ခသည်တွေပြန်လည်လက်ခံမယ်ဒီနေ့မှလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနရဲ့ပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ဒုဝန်ကြီးတို့ဟာတောင်ပြိုလက်ဝဲကပြန်လည်လက်ခံရေးစခန်းတွေကိုသွားရောက်ပြီးဒုက္ခသည်တွေပြန်အလာကိုစောင့်ဆိုင်ခဲ့ကြပါတယ်လူကယ်ပြန်ဝင်ကြီးဌာနရဲ့ညွှန်ကြားရေးမှူးဒေါက်တာမင်းသိန်းကသူတို့ဌာနအနေနဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းသာပြောပါတယ်
ကျွန်တော်တို့ကတော့ဒီနေ့လက်ခံမယ်လို့ပြောထားကြရင်ပြင်ဆင်ထားတယ်ပေါ့ဝင်မှုမျိုးတော့ကျွန်တော်တိကျမသိသေးဘူးခင်ဗျာကျွန်တော်လာပါမယ်ဆိုတော့ခါမှာလာပါမယ်လက်ခံပါမယ်ဆိုတော့ကျွန်တော်တို့ပြင်ဆင်ထားတယ်ကျွန်တော်တို့ UNDP UNHCR နဲ့ပေါင်းစည်းပြီးတော့မှကျွန်တော်တို့ဒီပြန်လဲနေရာချထားမဲ့အပြေဒေယာသီတာရဲ့အပအဝင်ရခိုင်ပြည်နယ်တစ်ခုလုံးဖွံ့ဖြိုးတိုးတက်ဖို့အတွက်ကို MO ထူထောင်မှ assessment နဲ့ဆင်းနေတယ်ဖွံ့ဖြိုးလုပ်ငန်းတွေဆက်တက်ဆောင်ဖို့လုပ်နေတဲ့အပိုင်းတွေရှိပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့ဒုက္ခသည်တွေကတချို့ရဲ့ထောက်ပြချက်တွေထဲမှာဆိုရင်မြန်မာဘက်ကဒုက္ခသည်စခန်းတွေမှာနေထိုင်ကြသူတွေတောင်မူလနေရပ်တွေကိုမပြောင်းနိုင်သေးတဲ့ဒီနေ့လိုနေမျိုးမှာသူတို့နေရပ်ပြောင်းရေးဆိုတာမဖြစ်နိုင်သေးကြောင်းပြောဆိုကြတာတွေရှိပါတယ်စစ်တွေမျိုးနဲ့တက်ကြပြင်ဒုက္ခသည်စခန်းကိုရောက်နေတာ6နှစ်ကြာပြီဖြစ်တဲ့ဥရွှေမောင်ကဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်ဒုက္ခသည်တွေနေရပ်ပြောင်းရေးနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုပြောပါတယ်
ဆိုရပါမူတည်တယ်လေသူတို့ယုံကြည်မှုရှိရင်သူတို့လာမှာပါကျွန်တော်တို့ဒုက္ခတွေသူတို့တွေဒုက္ခတွေဆိုတော့ဒုက္ခတွေအရှင်းချမ်းဘာမှပြောလို့လို့မရဘူးလीကျွန်တော်ပြောမယ်စီကျွန်တော်ကန်စားရမယ်ပြောရမှာမှာတခြားနေရာဆိုတော့ကျွန်တော်တို့ဒီလွယ်လွယ်သွားကွာမရဘူးလုံချိုးရင်းနဲ့သွားရတယ်ကျွန်တော်မျိုးပေါ်တင်းရင်လည်းလုံချိုးနဲ့သွားရတယ်
ပြီးခဲ့တဲ့2019ခုနှစ်ဩဂတ်လကဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုဖြစ်စဉ်ပြီးရဲ့နောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားသူ9000ကျော်ရှိတယ်လို့နိုင်ငံတကာကပြောဆိုနေကြပြီးမြမအစိုးရဘက်ကတော့လူဦးရေ9000ခန့်ရောက်ရှိနေတယ်လို့တွက်ဆထားပါတယ်ရှင်။